ဒီစစ်ဆိုးရဟာဒီနှစ်ပေါင်းများစွာနိုင်ငံရေးကျင်းသားတွေလူမှုလဲအဲဒီထောင်မင်းတွေထဲမှာအဲလူတွေကိုညှင်းမနေနှိမ့်ဆက်တယ်လူခွေတွေကိုချိုးပေါက်တယ်ဖြက်စီးရယ်ဆိုတာတွေကကြားပြီးဗျအဲ့ဒီဟာတွေကိုကျွန်တော်ကမှတ်တမ်းတင်နေတယ်ဗျဒါပဲဗျလူမဆန္ဒတဲ့မဟုတ်တိရိစ္ဆာန်တောင်မဆန်ဘူးဘာလို့လဲဆိုတော့တိရိစ္ဆာန်ကမှတိရိစ္ဆာန်ကြီးညာသေးတယ်ဗျတိရိစ္ဆာန်ကြီးဥမာ သုံးဝင်လဲစစ်ကြောကြီးလို့တော့မလို့ဒီမှာကတော့ဒီထောင်ဒီမှာဖြစ်နေတာကဒီစစ်ကြောကြီးထောင်ဒီဒီစစ်ထောင်လိုင်းကြီးတို့ကသူလုတ်သွားတဲ့ပုံတရံပေါ့ဗျာကျွန်တော်တို့ကလူခွေမပြောနဲ့ထောင်ဒီထဲမှာဒီခွေခွေနာနွားခွေတောင်မရအောင်ဖြစ်နေတယ်အဲ့ဒါတွေကိုကျွန်တော်ကပြောပြချင်တာပါဒါပါပဲ
ဒါကတော့ဆရာကြီးဦးဝင်းတင်သူအချင်းသားဘွားနဲ့ထောင်နှစ်ရှည်ကြာခံခဲ့ရခြင်းတော့ကခါးတီးစံတက်လာတဲ့ထောင်ဒီအတွေ့အကြုံတွေနဲ့ပတ်သက်လို့ရေးထားတယ်ဘာလဲဟဲ့လူငယ်ရယ်ဆိုတဲ့စာအုပ်အကြောင်း view in မြန်မာပိုင်းကဥကြုံစံသားကဆက်သွယ်နေနေခြင်းတော့ကပြောဆိုထားခဲ့တာကိုနားဆင်ခဲ့ရတာပါဆရာကြီးဦးဝင်းတင်ဟာသူအသက်မဆုံးခင်အချိန်ထိသူထောင်ထဲမှာဝစ်ဆင်ခဲ့တဲ့အချင်းတော်ဝစ်ဆုံးအပြာရောင်ကိုဝစ်ဆင်ပြီးတော့မတရားဖန်ဆီးထောင်ချခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးပြန်လည်လွတ်မြောက်ဖို့ဒီဇိုင်းမမတ်တောင်းဆိုတိုက်ပွဲဝင်ခဲ့တာလည်းဖြစ်ပါတယ်သူကွယ်လွန်တဲ့၃နှစ်ပြည့်နှစ်ပတ်လည်အခမ်းအနားမှာတော့ဆရာကြီးဦးဝင်းတင်ဖြစ်စေခြင်းနဲ့အတိုင်းနိုင်ငံရေးအကျဉ်းသားတွေချွင်းချက်မရှိပြန်လည်လွတ်မြောက်ရေးအပြာရောင်အင်ဂျင်ဝစ်ဆင်ပြီးတော့တောင်းဆိုကြဖို့အပြာရောင်အင်ဂျင်လှုပ်ရှားမှုကိုနိုင်ငံရေးအကျဉ်းသားဟောင်းနေတဲ့ဒီမိုကရေစီအင်အားစုတွေကဝိုင်းဝန်းလှုပ်ရှားတောင်းဆိုကြမှာဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ဗဟိုလုံးမှုဆောင်ဦးထွန်းကြည်ကပြောပါတယ
်ထူးထူးခြားခြားကတော့ဘဘကိုလေးစားကုန်ပြီးတော့အားဖြင့်အပြာရောင်ဝစ်လှုပ်ရှားမှုပေါ့လေနော်ဘဘကနောက်ဆုံးထွက်တဲ့အချိန်ကိုအထောက်ဝက်ဆုံးအပြာရောင်ဝစ်ပြီးတော့ဘဘကကွန်လွန်သွားတာလေနောက်တစ်ခုကဘဘကသူ့ရဲ့စက်တန်းတစ်လျှောက်လုံးမှာကိုကျိုးစုံအနစ်နာခံပြီးတော့နိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးစီးပွားကိုဥဒိပန်တင်တာကိုလေးစားကုန်ပြီးတော့အားဖြင့်၎င်းနိုင်ငံကျဉ်းသားအလုံးချင်းချင်းမရှိလွမြောက်ရေးသက်တော်၎င်းနောက်တစ်ခုကကျွန်တော်တို့တိုင်းပြည်မှာပေါ့လေမြန်မာနိုင်ငံစင်းထောင်များမှာနိုင်ငံကျဉ်းသားတွေကျန်ရှိနေသေးတယ်ဆိုတဲ့သတင်းစကားကိုပြည်တွင်းဒေသတွင်းနိုင်ငံတကာကိုပေးတင်တဲ့အပေါ်မှာအဲ့ဒီရည်ချက်တွေနဲ့ပေါ့အပြာရောင်ဝယ်လှူရှားမှုတစ်ခုကိုလေခဏတက်ရောက်လာတဲ့လူတွေကအကြောင်းကြောင့်အခမ်းအနားမတက်ရောက်နိုင်လို့ညာလေဘာဘကိုလေးစားကုန်ပြီးတော့အားဖြင့်အပြာရောင်အင်းကြီးဝတ်ဆင်ပြီးတော့အပြာရောင်ဝယ်အစီရင်လှူရှားမှုတစ်ခုကိုကျွန်တော်တို့အားလုံးစုစုစည်းစည်းနဲ့တော့ဆောင်းတဲ့ဖော်ထုတ်ကြတာကိုအစီအစဉ်လေးလှူထားတာရှိပါတယ
်ဝိုင်းနိုင်ငံရေးသမားကြီးလည်းဖြစ်သတင်းစာဆရာကြီးလည်းဖြစ်တဲ့ဟန်တာဝရီဦးဝင်းတေလိုလူမျိုးကိုလေးစားအတူယူစေလိုပြီးနောက်လူငယ်မျိုးဆက်တွေဘက်ကတိုင်းပြည်အနာဂတ်အတွက်ရှေ့ဆက်ပြီးတာဝန်ယူစိတ်နောက်နိုင်ငံကောင်းကျိုးတွေကိုလှူဆောင်စေလိုတဲ့စိတ်တွေဖြစ်စေလိုတဲ့အတွက်အခုလိုအောက်မေ့ဘွယ်ခံနာကိုဒီမိုကရေစီအင်အားစုတွေဘက်ကအလေးနက်ထားကျင်းပနေကြတာဖြစ်တယ်လို့လည်းဦးဝင်းတေမြစ်ပတ်နယ်နေအခမ်းအနားဖြစ်မြောက်ရေးကော်မတီအဖွဲ့ဝင်လည်းဖြစ်တဲ့ဦးထွန်းကြည်ကပြောပါတယ
်။တစ်ချက်မှာဒီလောက်ကျွန်တော်တိုင်းပြည်အတွက်ကတော့တံမိုးမဖြတ်နိုင်တဲ့တကယ့်ကိုတံမိလူသားပါ။နော်ဘာသာပြန်ဆိုတော့ဘာမှနောက်ဆုံးထွက်တဲ့အစီသူ့ကိုယ်ကျိုးတစ်ခုမှသူကမဆောင်ရွက်ခဲ့တဲ့အရင်သူအများအားလိုလိုသူပြောနေတာဒီသူတို့အကျိုးစီးပွားကိုပဲသူကဥပဒေပန်းစင
် NLD ဦးဆောင်တဲ့အရသာအစိုးရလက်ထက်ရောက်လာပေမဲ့လို့နိုင်ငံတော်ဘက်မှအကျဉ်းဆောင်နေတဲ့နိုင်ငံရေးအကျဉ်းသားတွေကြံရှိနေသေးတာနောက်တက်ကြွလှရှားသူဒီမိုကရေစီအင်အားစုတွေဖမ်းဆီးအထိမ်းအလိမ်ခံနေရသေးတာဟာနိုင်ငံရေးအကျဉ်းသားဆိုတဲ့ဝေါ်ဟာရကိုတရားဝင်အထိပယ်ပဖွင့်ဆိုနိုင်သေးတာတရားမျှတမှုမရှိတဲ့ဥပဒေတွေကိုမချက်သိမ်းနိုင်သေးတာကြောင့်ဖြစ်တယ်ဆိုတာကိုလည်းထောက်ပြကြပါတယ
်နိုင်ငံရေးအကျဉ်းသားကထောင်ချနေတဲ့နိုင်ငံရေးအကျဉ်းသားကအခုချိန်မှာ93ရောက်ရှိတယ်တရားရုံးမှာအမှုရင်ဆိုင်နေရတာအတွင်းမှာရင်ဆိုင်နေရတာ79ရောက်ရှိတယ်အပြင်ကနေကျော်အမှတ်ရတဲ့ရင်ဆိုင်နေရတာ120ရောက်ရှိနေတဲ့အပြင်ကိုလက်ခဏရင်းနဲ့ပတ်သက်လို့ဒီဂါပူဇာသား90ကိုလည်းပုံမှန်၄ခုလောက်နဲ့အဲ့ဒါသူတို့အမှုခွန်ထားတဲ့အချင်းအဲ့ဒီကိစ္စကိုပြန်လာမှကတ်မှန်ဆန္ဒပြတဲ့တောင်းတလူငယ်၄ယောက်ကိုလည်းသူတို့အမှုခွန်ထားတယ်။ဒါကိုကြည့်ချင်းအဖြစ်အမျိုးသားပြန်လဲစစ်မြေရေးတဲ့ကြီးကြီးငယ်ငယ်ကြီးကိုကျွန်တော်တို့ကမျိုးကိုထောက်အောင်လေအခုလိုနိုင်ငံရေးစဉ်းစားပေါင်းကြောင်များစွာအချင်းဆောင်ထဲမှာရှင်းကိုကကိုအမျိုးသားပြန်လဲစစ်မြေရေးနဲ့ကြီးကြီးငယ်ငယ်ကြီးကိုအလွန်တရာမှဖိကိုက်တဲ့အဖြစ်တိုင်းပြည်ပုံရိပ်ပေါ်တိုင်းပြည်ပုံရိပ်ထားရောဖိကိုက်တယ်လို့ကျွန်တော်တို့ကတော့အဲ့လိုပဲခံယူသုံးသပ်ပါတယ
်။ဟန်တာဝီဦးဝင်းတင်ကွယ်လွန်ခြင်း၃နှစ်မြောက်ခံနာကိုရန်ကုန်မြို့တော်ဝင်နှင်းစီခံမာမှာကျင်းပမှာဖြစ်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကာကြီးဦးတင်ဦးတက်ရောက်မှာလည်းဖြစ်ပါတယ်။နိုင်ငံရေးကျင်းသားဟောင်းနေနိုင်ငံရေးတက်ကြွလှူရှားသူတွေဒီမိုကရေစီအင်အားစုတွေဘက်ကအပြာရောင်ဝစ်ဆင်နေဝစ်ဆင်ပြီးနိုင်ငံရေးကျင်းသားလွတ်မြောက်ရေးလှူရှားမှုမှာပြည်သူအားလုံးပါဝင်မှုနှိုးဆော်တောင်းဆိုနေကြတာလည်းဖြစ်ပါတယ်ရှင်။